ဝင်ငွေရလန်းမဖော်ပြနိုင်တဲ့ငွေဆိုတာလူအများကငွေမဲလို့ခေါ်နေကြတာပါ။ဒီငွေဟာအခွန်မဆောင်ပဲရရှိလာတဲ့ငွေတွေဖြစ်တာကြောင့်တန်မှန်အယောင်းဝယ်ကိစ္စလူမျိုးကနေပြီးတော့မွေးရစေဝါနဲ့တခြားတခြားသောမတရားရရှိထားတဲ့ငွေတွေလည်းဖြစ်နိုင်ပါတယ်။ဒီငွေတွေကိုအခွန်ဆောင်လိုက်တဲ့အခါမှာငွေဖြူဖြစ်သွားပါတော့တယ်။ဒီအတွက်အရင်က30ရာခိုင်နှုန်းအခွန်ဆောင်ရပါတယ်။အခွန်ဦးစီးဌာနဒုတိယညွှန်ကြားမှုဒေါခင်ရမုံကအခုလိုပြောပါတယ်
။ကျွန်တော်တို့ကောင်းစဉ်ကတော့ဝင်းဝင်းမရလမ်းမဖော်ပြနိုင်တော့ဝင်းဝင်းပါချင်း။ခုလက်ရှိကျွန်တော်တို့ကောင်းစဉ်က30ပါ။ဟုတ်ကဲ့30ရာခိုင်။နောက်နှစ်မှာပြတ်တမ်းမဲ့ဥပဒေကြောင်းလေးထွတ်တော်မှာစဉ်းစားကြပြီးတော့ကျွန်တော်တို့အဲ့အရာလေးစံတရုံကိုပြင်ထားပြီးစံတရခုစကျန်နေမှလေးပြန်ထုတ်ပြန်မှာပါချင
်း။ပြီးခဲ့တဲ့မလ7ရက်နေ့ကဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။အဲ့ဒီမှာဝင်ငွေရလန်းပေါ်ပြနိုင်ခြင်းမရှိတဲ့အခွန်ဆိုတဲ့ဇကရက်ကိုပါစီးကျက်မှုမှကင်းလွတ်နေသောအခွန်ဆိုတဲ့ဇကရက်နဲ့အစားထိုးပြင်ဆင်လိုက်တာပါပြင်ဆင်လိုက်တဲ့အခွန်နှုံးထားအစ်စ်တွေကိုအင်ချမ်းမြေအကျိုးဆောင်အသင်းဥက္ကဋ္ဌဦးခင်မောင်တန်းကအခုလိုပြောပြပါတယ်
3,500 အောက်ဆိုလို့ရှိရင် 3% ဆောင်ပေးရပါမယ်3,500တစ်ချက်ကနေပြီးတော့1,500ဆိုလို့ရှိရင် 10% ဆောင်ပေးရပါမယ်1,500တစ်ချက်ကနေ3,000အထိဆိုလို့ရှိရင် 20%ဆောင်ပေးရပါမယ်အရင်တော့ဒစိတ်ကောင်းကောင်း 7% ဖြစ်နေတာက 2% ရှော့သွားပြီးတော့ရန်ကုန်မန္တလေးနေပြီးတော့ဆိုလို့ရှိရင် 5% နဲ့ဆောင်ရပြီးတော့ကျန်တဲ့ပြည်နယ်နဲ့တိုင်းဒေသတွေဆိုလို့ရှိရင် 3% နဲ့ဆောင်ရပါမယ
်ဥက္ကမုံတန်ပြောပြသွားတာပါအခုလိုငွေမဲတွေကိုငွေပြူပြုတ်လုံနိုင်တဲ့အခွန်ကိုရှော့ပေးလိုက်တဲ့အတွက်အကျိုးဆက်တွေအများကြီးပေါ်ပေါက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်တယ်လို့ပဲစီးပွားရေးလောကအတွင်းမှာလည်းဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်လာပါတယ်။ဆက်မှုကုန်သည်များအသင်းချုပ်ဒွဲ့ဖက်အတွင်းမူဦးအေးလွင်ကတော့မြမစီးပွားရေးလောကမှာငွေရင်းငွေနည်းတွေများလာအောင်မြင့်တင်ပေးတာမျိုးဖြစ်နေတာကြောင့်အကျိုးရှိနိုင်တယ်လို့ဆိုပါတယ်
။ဒါပေမဲ့ဒီပေါ်မှာယူသားမှုမရှိဘဲနဲ့မပေါ်ပြနိုင်တဲ့ငွေတွေပြင်လက်ပေးလိုက်ကြောင်းရတဲ့ငွေတွေတခြားအကြောင်းကြောင်းတွေကြောင့်ရတဲ့ငွေတွေအခုနောက်ပြောတော့ဘူးရီစေဝါလုပ်လို့ရတဲ့ငွေဒီလိုငွေမျိုးတွေကိုဒီလိုအခွင့်အရေးပေးမယ်ဆိုရင်တော့လက်ပြလိုက်ယူအားပေးသလိုတရားဥပဒေမဲ့လုပ်ငန်းရတဲ့ကရတဲ့ငွေတွေကိုအားပေးသလိုရှိပြီးမှာတော့ဆိုရင်ပြီးရပါတော့
။အင်ချမ်းမြေအကျိုးဆောင်အသင်းဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီဆောင်ရွက်ချက်တွေဟာအစိုးရရဲ့စေနာဖြစ်လို့ကျူဆိုရမှာလို့ပြောပြန်ပါတယ်
။နိုင်ငံတော်ကစေနာထားပြီးတော့ဟာပြုပြင်ပေးလိုက်ခြင်းဖြစ်တဲ့ကြောင်ပြည်သူလူထုတွေကအခွန်ရှောင်နေစရာမလိုတော့ဘူး special power general power တွေနဲ့အခွန်ရှောင်နေစရာမလိုတော့ဘူးအရက်စာချုပ်တွေနဲ့လဲချုပ်ပြီးတော့အခွန်ရှောင်နေစရာမလိုတော့ဘဲနဲ့အပြည့်အဝပေးဆောင်ကြမယ်ဆိုလို့ရှိရင်ပြည်သူလူထုရောနိုင်ငံတော်အစိုးရအတွက်ပါနှစ်ဦးနှစ်ဖက်အကျိုးဖြစ်စရာအကြောင်းဖြစ်ပါတယ်ဒါရီယာကျွန်တော်တို့ကြိုဆိုရမှာဖြစ်ပါတယ်ခင်ဗ
ျဒါပေမဲ့အစိုးရရဲ့ဒီဆောင်ရွက်ချက်ကြောင့်အင်ညာမြေဈေးတွေတက်လာမှာဖြစ်တယ်လို့စီးပွားရေးလောကအတွင်းတွက်ချက်နေကြတာပါအင်ချမ်းမြေစည်းမကြတာကြောင့်နိုင်ငံသားကမြန်မာနိုင်ငံကိုလာရောက်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လေမလားဆိုတဲ့မေးခွန်းတွေလည်းပေါ်ပေါက်နေပါတယ်။ဥက္ကမောင်တန်းပြောပြတာကတော
့နိုင်ငံသားရင်းနှီးမြှုပ်နှံမှုကိစ္စတွေအတွက်လည်းထိခိုက်စရာအကြောင်းမရှိပါဘူး။နိုင်ငံတော်အနေနဲ့လည်းရှေ့လျှောက်ပြီးတော့မကြခင်မှာအင်ချမ်းမြေစည်းနှုံးတွေကိုလထိုက်တဲ့စည်းနှုံးတစ်ခုကိုရော့ကျသွားပြီးတော့တည်ငြိမ်ပြီးကျေပြတ်တဲ့ဈေးကွက်ကြီးကူဖြစ်အောင်အစီအစဉ်တွေရေးဆွဲနေတာမျိုးလေးတွေလည်းမကြခင်ပေါ်ပေါက်လာနိုင်စရာအကြောင်းရှိပါတယ်ခင်ဗ
ျဒါပေမဲ့လက်ရှိအင်ချမ်းမြေစင်းတို့မကြတာကြောင့်ဖြစ်ပေါ်လာနေတဲ့ငွေဖောင်းပွားမှုတွေလည်းရှိတယ်လို့သုံးသပ်နေကြတာလည်းရှိပါတယ်လွန်ခဲ့တဲ့နှစ်ပေါင်း20ကျော်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တချို့အပြစ်ခတ်ရစဲရေးလုပ်ပြီးချိန်မှာမန္တလေးမြို့မှာအင်ချမ်းမြေစင်းတွေစတက်ခဲ့ပါတယ်ဒီလိုဈေးတွေတက်လာတာဟာငွေမဲတွေအင်းနဲ့အားနဲ့ပြန်ဝင်လာတာကြောင့်လို့သုံးသပ်နေသူတွေရှိပါတယ်။တစ်ဆက်ထဲမှာပဲမန္တလေးမြို့ကတစ်ဆင့်ရန်ကုန်နဲ့တခြားမြို့ကြီးတွေမှာမြေဈေးအိမ်ဈေးတွေတက်လိုက်လာကုန်ပြီးငွေဖောင်းပွမှုတွေလည်းဖြစ်လာတဲ့တာရကတွေရှိခဲ့တယ်လို့စီးပွားရေးလောကမှာပြောဆိုနေကြပါတယ်။ဆက်မှုကုန်သည်များအသင်းချုပ်တွဲဖက်အသွင်မှုဦးအေးလွင်ပြောတာကတော့
တဘောကမြေရောက်မြေဝယ်တွေအယောင်းအိမ်ဝယ်တွေကိုတွတ်အောင်လို့လုပ်ဖို့အပိဓာန်ဖြစ်သွားရင်တော့ manufacturing sector production sector မှာမတိုးတက်လာတဲ့နဲ့ဒီလိုအလွှာတွေကပိုများလာမယ်ဆိုရင်တော့ပုံစံလုံးကြီးမြင့်မှုတွေဝေဖောင်းမှုတွေဖြစ်လာမှာပဲ ဒီမှာမြေရောင်းမြေဝယ်မှာဒါကိုအကျိုးပြုမယ်ဆိုတော့တိုက်ပြီးဆိုတော့အန္တရာယ်ကြီးပါတယ်ဒီနေ့ဒီလဲသမှုဆောင်တွေပေါ်ထုတ်ပြီးတော့ဆက်စပ်ရုံတွေပေါ်မလာပြီးတော့သမှုဆောင်တွေမြေတွေပေါ်မှာရောင်းချပြီးတော့အကျိုးမြတ်တုတ်တဲ့လူလန်းစားကြောက်ဒီနေ့အလုတ်တမဲ့တက်တနာအလုတ်ကန်ခွင့်ကြီးတက်တနာနော်အလုတ်ကန်ခွင့်ရှားပါတဲ့တက်တနာစင်ရမွေးတဲ့တက်တနာဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့นี่ตุกะระหน่วยก็ดีอลุ่ดิลงมั้ยส่วนเนาะก็ไม่ขึ้นขึ้นมาอูสายยงอลุ่ยงตรงงานนี่ลงมั้ยยินดีมุนามุตรงงานนี่ลงมั้ยส่วนเนาะถ้าอาภิเษกเนี่ยอะกูတော့ตาวันရှိတဲ့အဖွဲ့တွေကတန်လဲစဉ်းစားပြေးဖို့လို့ดูမယ်လို့ကျွန်တော်ယူဆပါတယ
်ဦးဟေးလွင်ပြောပြသွားတာပါဒီနေရာမှာတချို့သုံးသက်သူတွေအစိုးရအင်ချမ်းမြင်းစင်းလုံးအတက်ကြဆိုတာဟာ supply နဲ့ demand ဝယ်လိုအားနဲ့ရောင်းအားပေါ်မှာပဲမူတည်နေတာဖြစ်လို့ဈေးနှုန်းဟာဝယ်လို့အားရှိရင်တက်နေမှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ဈေးနှုန်းကိုကြားဖို့ဆောင်ရွက်ချက်တွေထဲမှာမြေတွေဝယ်ပြီးကစားနေတဲ့သူတွေမကစားနိုင်အောင်အခွန်တိုးကောက်ဖို့လိုအပ်တယ်လို့ပြောနေတာမျိုးလည်းရှိပါတယ်။လူပဲသုံးသက်သုံးသက်လက်ရှိမှာတော့ရန်ကုန်မြို့ကအင်ချမ်းမြေဈေးတွေဟာကမ္ဘာထိပ်တန်းနိုင်ငံကြီးတွေနဲ့ရင်မောင်တန်းနေတဲ့အနေအထားမှာပန်းမှန်လျက်ပဲရှိနေတာမြင်လာနေရကြောင်းတင်ပြလိုက်ရပါတယ်။